မန္တလေးတိုင်းအိုးဘိုတောင်မှာနေ့စဉ်ထောင်ဒဏ်18နှစ်ကြာခံနေရတဲ့နိုင်ငံရေးအကျဉ်းသားကိုအငယ်လေးခေါ်ကိုစိန်လင်းဟာနိုဝင်ဘာလ20ရက်နေ့ကကွယ်လွန်သွားပါတယ်။ဘာရောဂါကြောင့်ဆိုတာတိတိကျကျမသိရသေးပေမဲ့ကွယ်လွန်ခြင်းများသွေးအန္တရာယ်ဖြစ်ခဲ့တယ်လို့ဆိုပါတယ်။ကျမရေးဆိုးဝါးနေပေမဲ့လူငင်းချတာကွင့်မရသလိုနာရေးကိုလည်းမိသားစုကစီစဉ်ခွင့်မရဘူးလို့နှိဆက်သူတွေကပြောပါတယ်။ထောင်ထဲမှာကျမရေးဆောင်ရှောက်မှုတွေအားနည်းသလိုထောင်ပြင်ထုတ်ကူတာချင်းအသက်ဆုံးရှုံးမှုတွေပိုများလာနေတယ်လို့အကျဉ်းသားဆောင်ရှောက်သူတွေကပြောဆိုပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ်မာကပြောပြမှာပါ။
မန္တလေးဦးဘိုထောင်မှာထောင်ဒဏ်18နှစ်ကြာခံနေရတဲ့နိုင်ငံရေးအကျဉ်းသားကိုအငယ်လေးခေါ်ကိုစိန်လင်းဟာကျန်းမာရေးဆိုးရွားလာလို့ထောင်အပြင်ကိုထုတ်ခွင့်ပြုပြီးတော့အပြင်ဆေးရုံမှာဆေးကုသမှုခံယူချိန်နိုဝင်ဘာလ20ရက်နေ့ညနေ 9:10 မိနစ်မှာမန္တလေးပြည်သူ့ဆေးရုံကြီးမှာကွယ်လွန်သွားခဲ့ပါတယ်။ကိုစိန်လင်းဟာကျန်းမာရေးကောင်းသူဖြစ်ပေမဲ့ထောင်ကြပြီးနောက်ပိုင်းကျန်းမာရေးထိခိုက်လာခဲ့သလိုမဆုံးခင်အထဲမှာသွေးအန္တရာယ်အထိဖြစ်နေတာကြောင့်နိုဝင်ဘာလ19ရက်နေ့ညနေပိုင်းမှာအကျဉ်းထောင်တဲကနေအပြင်ဆေးရုံကိုတင်ပို့ကုသခဲ့ရတာဖြစ်တယ်လို့ဤဆိုသူတူကအခုလိုပြောပြပါဗျ
။ဟိုမင်းကတော့ဒီတော့ကပြောတော့ကတော့သူကတော့အဲထဲမှာပေါ့နော်ဆေးနေတော့အသာအဆိုင်ရေကောင်းလို့ကြောက်နေလို့ပြောပြောပါနော်။အဲ့ဒါကြောက်ရလို့ပြောတော့ဒီလိုတွေကသွေးဝင်သွားပြီးတော့အဲ့အန်တွေတော့အော်ဒီတီကြောက်ရတယ်ဆိုတော့ဒီမျိုးဆေးရုံကြီးပြောပို့လိုက်တာလေ။အဲ့ပို့လိုက်တော့မင်းဟိုတနေ့ညနေရောက်လာတယ်ငါးနာရီကိုဆောင်းလို့ရောက်တယ်တော့ဆုံးတော့ကြတယ်မြန်မာနိုင်ငံကဆောင်တဲ့ဖုန်းတော့တည့်ရမတည့်ရဖြစ်ပေါ်နေရတာပေါ့ဆုံးလည်းတော့တော့ဒီကတော့တွားလိုက်ပြည်တယ်ပြည်တော့ပြည်ကြတော့ဝဝပဲပြည်တော့ဝါအကျမကြီးလည်းကောင်းပါလားအခုကဘာလို့ဘယ်လိုလဲဘာလို့ဒီကတော့လာလဲတော့မသိဘူးလားအဲ့လိုဖြစ်သွားတာလေဘယ်နဲ့မှပြည်တော့ကောင်းပြီလို့ကြာပြောသလားပြောတယ်ဒီမြန်မာကပေါ့ပေါ့ပေါ့ပေါ့နေလို့ဆိုကြတော့တော့ပြောက်သွားတာဘဝပူလိုက်တဲ့သူရောက်လာပြီးတော့တည့်ရတော့မနေရအောင်ဆိုတော့ဘာမှလည်းကာကနာဖိစစ်တုံးမရှိဘူးလားဆိုတော့ဒီကတော့လည်းပြောပါဦးမှာဒီလိုဖြစ်သွားတယ်ဒီလိုဒီလိုလမ်းလဲတယ်ဘူး
ကိုစိန်လင်းကိုဆရာနာသိမ်းပြီးနောက်နဲ့2022ခုနှစ်ဧပြီလ29ရက်နေ့ကပြည်ဦးရွေမြို့မှာစစ်ကောင်စီကဖမ်းဆီးခဲ့တာပါ2022ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှာ52ကာကြီး51ကာကင်တို့နဲ့ထောင်ဒဏ်18နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ကိုစိန်လင်းဟာရှစ်လေးလုံးအရေးတော်ပုံမှာလည်းကျောင်းသားလှူရှားမှုမှာပါဝင်ခဲ့လို့ထောင်ဒဏ်201998ခုနှစ်နိုင်ငံရေးလှုပ်ရှားမှုကာလမှာလည်းမတရားတဲ့ဥပဒေပုံမှာ18မြင်းဆောင်တင်းနဲ့ထောင်ဒဏ်18နှစ်ချမှတ်ခံရဘူးသူပါအခုဒီချိန်မှာလည်းထောင်ဒဏ်18နှစ်ထပ်မံကြာခံခဲ့ရတာဖြစ်ပါတယ်ကိုငယ်လေးခေါ်ကိုစိန်လင်းဟာနိုင်ငံရေးကိုဒီဇိုင်းမမတ်လှုပ်လာတာလို့သူ့ရဲ့နိုင်ငံရေးလှုပ်ဖော်ကိုင်မက်တွေကပြောပါတယ်ကိုငယ်လေးခေါ်ကိုစိန်လေးရဲ့ဇာပနာကိုနိုဝင်ဘာလ22ရက်မနက်ဖြန်မှာမန္တလေးမြို့ကြာဒီကန်အေးရိတ်ရိတ်တုံတမှာမနက်10နာရီအချိန်စစ်ကောင်စီအကျဉ်းထောင်ဘက်ကတကြိုဖို့ရှိပါတယ်ကိုငယ်လေးရဲ့မိသားစုဝင်တွေအနေနဲ့နောက်ဆုံးခရီးဇာပနာအခမ်းအနားကိုမိသားစုကဆီဆွေခွင့်မရဘဲစစ်ကောင်စီလှုံ့ဆော်မှုကိုသာဘေးကပဲစောင့်ကြည့်ဝင်ရတယ်လို့ဤဆက်သူတို့ကပြောပါတယ်
ဘာလို့ဒီလိုလဲဒီလိုပြောနေကြတယ်ဒီလိုလဲကြတော့ဘယ်လိုအောင်ကြည့်ရလဲသူလဲသူကဘယ်လိုပြောကြခုံတူမနဲ့တနေကုန်ပြီလဲသူကလည်းပြောသူခေါ်လာမယ်အဲကျွန်တော်တို့ကပြုတ်နေလို့ကောက်ဘူးအဲ့မှာတော့ထိုင်ဖို့မနက်ပြန်စဲနာယူတော့အဲ့ဒီကျင်းတင်းနေကိုရောက်နေတယ်ကြိုးတယ်ဒါပေမဲ့ဒီရောက်တယ်ဒီစရောက်ဒီကောင်ကလည်းလာမှာတယ်ဒီရောက်မှာမပြီးကြဘူးဒီလိုပြောတဲ့သုံးတော့ဒီလိုသူကမေးတာပြရမှာ
စစ်ကောင်စီလက်ထက်နှစ်ရှည်ထောင်နဲ့ကြားခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကကျန်းမာရေးစိုးဝါးနေသူတွေအရင်ပေါ်စေဝါကုသမှုခံယူဖို့လိုအပ်နေတဲ့နာတာရှင်ယောဂဝေဒနာရှင်တွေအတွက်ထောင်တွင်းဆေးရုံကုသမှုဟာစိုးဝါးညံ့ပြင်းလို့တယ်လို့လည်းအကျဉ်းသားအရေးဆောင်ရွက်သူတွေကဆိုပါတယ်ကိုစိန်လင်းလို့ကွယ်လွန်ခံပြီးနိုင်ပိုင်းရပိုင်းမှာမှထောင်ပြင်ပဆေးရုံကိုဆေးကုသခွင့်ပေးခဲ့တဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်အပါအဝင်နိုင်ငံရေးအကျဉ်းသားတွေတည်ဆုံမှုကလည်းဒီနှစ်ပိုင်းမှာခက်စိတ်စိတ်ဖြစ်လာနေပါတယ်။အိုးဘိုထောင်မှာပဲအကျဉ်းချခံနေရတဲ့ NLD အစိုးရလက်ထက်ဘဟုပန်ဒုဥက္ကဋ္ဌတာဝန်ယူခဲ့သူဦးဘိုဘိုကအစာအိမ်ရောဂါအပြင်းထန်ခံစားနေရလို့ပြီးခဲ့တဲ့ရက်ပိုင်းကထောင်ပြပထွက်ပြီးတော့ဆေးကုသမှုခံယူနေရတယ်လို့အိုးဘိုထောင်မှာပဲအကျဉ်းချခံနေရတဲ့NLD မန္တလေးတိုင်းလျှက်စစ်ဝန်ကြီးဦးစာဒီအောင်လဲကန်ဆာဝေဒနာခံစားနေရတာပါအကျဉ်းထောင်တွေထဲကျန်းမာရေးစောင့်ရှောက်မှုအားနေတာလူ့အခွင့်အရေးအကျဉ်းသားအခွင့်အရေးတွေချိုးဖောက်ခံရမှုတွေနဲ့ပါစိုးစိုးဝါးဝါရင်ဆိုင်နေရပြီးတော့သူတို့အတွက်လူသားချင်းစာနာထောက်ထားမှုအကူအညီနဲ့အရေးပေါ်ဆေးဝါးကုသပေးနိုင်မှုအရေးတကြီးလိုအပ်နေတယ်လို့နိုင်ငံရေးအကျဉ်းသားကူညီပေးနေသူတွေကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူဦးတိုက်ထုံးကတော့ထောင်ထဲမှာကျန်းမာရေးဆောင်ရှောက်မှုအားနေတာ Tao re a sao tao nyan pin bi, tao do yin matan shin mu re chang, a jin sa khan ni ya du re ma, jam ma yi ti kai mu re po mya la de lo, a tat te so mu re le po mya la ba de lo, VOA go pyo pya ba de. ညီမရင်းမှာစစ်တပ်အာဏာသိမ်းကာလအတွင်းအကျဉ်းထောင်တွင်အကြောင်းပြပြနဲ့တင်းဆုံးခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတရ၃ဦးရှိပြီးတော့အဲ့ဒီထဲမှာဆေးကုသမှုမလုံလောက်တာကြောင့်တင်းဆုံးရသူက63ဦးပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကကြီးစောက်ရှောက်ရဲ့အသေးအေးအေးပြပြကအောက်တိုဘာလ9ရက်နေ့မှာထုတ်ပြန်ထားပါတယ်။
ကွယ်လွန်သူမန္တလေးနိုင်ငံရဲ့အကျဉ်းသားကိုအငယ်လေးခေါ်ကိုစိန်လင်းဟာ2019ခုနှစ်ပြည်သူ့ပါတီရဲ့ချမ်းအေးသာဇံလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်ခဲ့ပူပါတယ်။နိုင်ငံရေးလှုပ်ရှားမှုတွေအလုံတမားရေးလှုပ်ရှားမှုတွေအပါအဝင်စေယောင်စုဂရိတ်ဂျက်စတစ်အင်စတီကျူးမန္တလေးတကယ်ချင်းများအဖွဲ့တွေမှာပူးပေါင်းပါဝင်ပြီးတော့တဘာဝပါဝင်စဉ်ထိန်းသိမ်းဆောက်ရှောက်ရေးလှုပ်ရှားမှုတွ